ပထူးနေ့ကလုတ်ခဲ့တဲ့ငရင်နောက်ပိုင်းရှေးအောင်လက်ရာတွေရှိရာပကံဒေသကဇီရီပထူးတော်တွေရဲ့ပျက်စီးမှုနဲ့ရှင်းလင်းထင်းသွင်းပိုင်းတွေကိုလူများကစိတ်ဝင်စားသလိုရှေးအောင်လက်ရာတွေပျက်စီးပျောက်ကွယ်သွားမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်။
ချိန်ထဲမှာနောက်ဆက်တွဲငရင်ငယ်တွေရှိနိုင်တယ်ဆိုတဲ့သတင်းတွေအပေါ်မှာလည်းဒီထားနေကြပါတယ်။ဒီအခြေအနေတွေကိုတော့မှတ်ခွာမျိုးကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။မန္တလေးတိုင်းဒေသကြီးတွင်ကကဘာလက်ခရီးသည်တွေအများဆုံးလာရောက်လက်ပတ်လေးစီကြတဲ့ပကံညာဦးဒေသကနှစ်ပေါင်း1000ကျော်ရှေးဟောင်းဝင်နှစ်ဇီရီပထိုးတွေရဲ့ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ပကံဒေသကဝါရင့်ခရီးသွားအဲလန
ောက်မကြည့်ခဲ့ဘူးဒီတစ်ခါကျတော့သူလည်းအဲကြောင်းရပါလေဖြစ်သွားတယ
်အခုတစ်ခါငလင်မှာဈေးကြီးပထိုးတော်တွေပျက်စီးရတဲ့အဓိကအကြောင်းရင်းကိုတော့ဦးဇော်ဝင်းချိုကအခုလိုရှင်းပြပါတယ
်အဓိကကတော့ကျွန်တော်တို့က1985ခုနှစ်ငလင်ဖြစ်တယ်လေအဲ့ဒီငလင်ပြီးတဲ့နောက်မှာခုနကတော့ပြောတဲ့ဒီအင်္ဂရိတွေပေါ့နော်ဒီအင်္ဂရိတွေအုတ်ကြီးအဲ့ဒါကြီးနဲ့အစားထုတ်ပြီးတော့ဒီဆောက်ခဲ့တယ်ပေါ့ဒီတစ်ခါငလင်ပြန်လှုပ်တဲ့အခါကျတော့ကျွန်တော်တို့သွားသတိထားမိတာကအဲ့ဒီအစ်စ်ပြန်လဲတိဆောက်ထားတဲ့အပိုင်းကြီးကပြတ်ကြပြီးတော့အဲ့ဒီပြတ်ကြတဲ့အပိုင်းကြီးကနေပြီးတော့အောက်မှာရှိနေတဲ့ရှင်းဟောင်းအမွေနဲ့ပဲပြောပါတော့နော်မပြတ်မရှိအဲ့ဒီဟာတွေကိုတိုက်စားသွားတာဆိုလိုတဲ့သဘောကတော့အစ်စ်တွေရနေပြီးအဟောင်းတွေကိုဆွဲခေါ်သွားတယ်ပေါ့ဗျာအဲ့တော့ကြောင့်ဒါအရန်ဟိုနှမျိုးကိုကောင်းတယ်နှမျိုးကိုကောင်းတယ်ရှင်းလာပိုင်း၉လပိုင်းကဟိုပကံကမိုးရပြီအခုအချို့ဘုရားတွေကအပေါ်ကနေအကြောင်းတွေဖြစ်သွားတယ်အကြောင်းတွေဖြစ်တာအဲ့ဒီကောင်ကအမိုးတွေမှာဖြစ်တယ်ဆိုတော့မိုးကယွာလို့ရှိရင်အဲ့ဒီမိုးတွေကအကြောင်းတွေကဝင်မှာအကြောင်းတွေကဝင်ပြီးရင်ဟုတ်လားဟိုနိုင်ငံပကြီးတွေလည်းပျက်စီးသွားနိုင်တယ်အဲ့ဒါကအရေးကြီးဆုံးကျွန်တော်တို့လှုပ်ဆောင်ရမယ့်အချက
်ဈေးရီပထိုးတွေပြိုကျသွားခဲ့တဲ့ရှီဟောင်းအုပ်နိုင်ငံတွေကိုရှင်းလင်းနေတဲ့အခြေအနေပေါ်မှာပြည်သူအများကတာမန်အုပ်ချုပ်အုပ်ပဲ့တွေကိုပြစ်လိုက်တယ်လို့စုပုံလှုပ်ပြစ်လိုက်မှာကိုလည်းစိုးရိမ်နေကြတာပါဒါနဲ့ပတ်သက်လို့တော့ရှင်းလင်းနေတဲ့အခြေအနေကိုကိုယ်တိုင်သွားကြည့်ထားတဲ့ဦးဇော်ဝင်းချိုကသူမြင်ခဲ့ရတဲ့အတိုင်းအခုလိုပြောပြပါတယ
်ဟိုအမိုက်တောင်းတဲ့ဟိုအမိုက်ကြီးထဲတဲ့ပုံစံမျိုးတော့မဟုတ်ပါဘူးကျွန်တော်ပြီးတော့တော့သူတို့ရှေးဟောင်းကသူတို့တာဝန်ရှိတဲ့ပြည်တွေအတတိတင်္ဃာရှင်တွေလည်းသူတို့အနာမှာရှိပါတယ်မနေ့ကဟိုသမဂ္ဂယူထင်းကျော်ကလည်းဒီပစ္စည်းရှင်းတဲ့အခါမှာဟိုရှေးဟောင်းတွေပါလေပါလာနိုင်တဲ့ပုံစံမျိုးကိုပြူးဆိုင်ဖို့ပေါ့ဒါပေမဲ့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီ1975တုန်းကဟိုရှေးဟောင်းတော်တော်များများကကျွန်တော်တို့ပါသွားပြီးသားပေါ့နော်အဲ့ဒီကလေးကကျွန်တော်တို့ဌာပနာလေးပြန်လို့တာရှိတယ်တိတ်ထားတာရှိတယ်အခုကတော့ဟိုကျွန်တော်ထင်တယ်တိတ်ပြီးတော့ဟိုတံပိုးကြီးလာတဲ့ရှင်ဟောင်းပစ္စည်းတွေကတော့တိတ်မပါနိုင်တော့ဘူးလို့ထင်တယ်အဲဒါမှမဟုတ်ခုနကပြောဆိုရှင်ကွင်းလက်ရလိုဟာမျိုးတွေတော့ရှိတာပေါ့နော်ဒါတွေကလည်းတကယ်တော့တံပိုးရှိတာပဲဟိုနားလည်းတဲ့ဒီလိုနဲ့တန်ရှင်းလို့တဲ့လူနဲ့တွားပြီးလုပ်နေတာပါအဲ့ဒါတော့ကျွန်တော်သိပါတယ်ဟုတ်ဟုတ်
မနက်ငယ်အလယ်ပိုင်းမှာ1985ခုနှစ်ကတကြိမ်2003ခုနှစ်ကတကြိမ်နဲ့အခု2016ခုနှစ်မှာလည်းတကြိမ်ငလင်တန်းကိုခန်းစားခဲ့ကြရတာပါဒီငလင်3ကြိမ်လုံးမှာကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့တန်တွင်းကြီးမျိုးပလဲစာပေမိသားစုဝင်တဦးဖြစ်သူဒေါ်တင်တင်ခိုင်ကသူ့ရဲ့ငလင်အတွေ့အကြုံကိုအခုလိုပြောပြပါတယ
်အမေဟိုအိမ်တွင်းကအဲကန်းလေးကနေအိမ်ပြင်မဲ့ကိုယောက်ျားလေးလေးယောက်လောက်ခေါ်ပြီးတော့ထုတ်တဲ့အချိန်ဆိုနည်းနည်းကြာတယ်အဲ့ဒီကြာတဲ့အိမ်ရှိရောက်တဲ့အချိန်ကိုအဲကားကြီးကလှုပ်တော့အားရလေမန်ဆိုရင်6တော့4ဘက်ဆိုရင်လေလှုပ်တာငင်းရမဲ့ဟာမလား6တော့3ဘက်တော့22ဆိုရင်4ဘက်ကငင်းရမှာအဲ့ကားကြီးအဲ့လေလှုပ်နေဟာ
2003ခုနှစ်တုန်းကလည်းပြင်အား6.8အဆင့်နဲ့ပဲငလင်လှုပ်ခဲ့တာဖြစ်ပြီးတောင်တွင်းကြီးမြို့နယ်10မိုင်အကွာဂုံညင်းတန်းရွာအနီးမှာဗဟိုပြုလှုပ်ခဲ့တာကြောင့်တောင်တွင်းကြီးမြို့ဟာငလင်တန်းကိုပိုခံစားခဲ့ကြရပြီးလူနှစ်ဦးလည်းသေဆုံးခဲ့ရတယ်လို့ဒေါ်တင်တင်ခိုင်ကပြောပါတယ်
2003တုန်းကဆိုလို့ရှိရင်အဲ့တဲချွန်းဆိုတဲ့ရွာပေါ့အဲ့ခုံမင်းနဲ့နီးရပေါ့ဟိုဘောပြည့်တဲ့နေရာနဲ့နီးဆုံးပေါ့အဲ့နေရာဆိုလို့ရှိရင်လူကသွားပြီးတော့သူကနွားသိမ်းလိုက်တဲ့အချိန်မှာမြေကြီးကအဲ့ပြီးတော့အเจ้าကြီးဖြစ်ပြီးတော့လူကအဲ့မြေကြီးကိုရောက်သွားတဲ့အချိန်မှာနွားကျိုးကိုကန်ထားတဲ့အတွက်ပြင်မလားနွားကိုနွားပြန်ယုံလိုက်လို့မသေးတာနှုတ်ဆိုရင်အဲ့မြေကြီးရဲ့အဲ့လိုငင်းညိုလိုပေါ့ရငါတို့ငင်းရောပြန်ပြီးအဲ့လိုမျိုးဖြစ်တာ
မိုးလေဝသနဲ့ဘူမိဗေဒပညာရှင်တွေကငလင်ကြီးတွေဟာနှစ်40ဝန်းကျင်မှာတစ်ကြိမ်လှုပ်လေရှိတယ်ဆိုပေမဲ့ပြင်အား 6.8 အဆင့်ရှိတဲ့ငလင်ဟာ2002ခုနှစ်ကနေရေတွက်ရင်အခုနှစ်ပေါင်း14နှစ်အတွင်းမှာတကြောပြန်လှုပ်ခဲ့တာဖြစ်ပါတယ်